မြန်မာနိုင်ငံအကြက်အတဲကိုကူညီဖြည့်ရှင်းပေးဖို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ကြိုးပမ်းမှုတွေကိုဗြိတိန်နိုင်ငံကလည်းအားပေးထောက်ခံသွားဖို့ရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကဒီကနေ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေါမနစ်ရက်ပ်နဲ့တွေ့ဆုံအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် On Myanmar we share the same concern and continue to call for Myanmar military to stop the use of force.
မြန်မာနိုင်ငံနဲ့ပတ်သက်လို့ကျမတို့ရဲ့စိုးရိမ်မှုတွေကအတူတူပဲဖြစ်ကြောင်းနောက်ထပ်အရက်သားထိခိုက်သေးခြင်းမှုတွေမဖြစ်ရအောင်မြန်မာစစ်တပ်အနေနဲ့အင်အားသုံးပစ်ခတ်နေရတွေကိုရပ်ပြီးဒီမိုကရေစီညီညွတ်ရေးနဲ့တည်ငြိမ်ရေးပြန်လည်ရရှိအောင်ဆွေးနွေးအပြေရှာနိုင်တဲ့အခင်းကျင်းတည်းရဲ့ဖန်တီးဖို့ဆက်လက်တောင်းဆိုပါတယ်လို့ဝန်ကြီးရက်နိုမာဆူဒီကပြောပါတယ်မြန်မာအရေးကူညီဖြည့်ရှင်းနိုင်ဖို့အာဆီယံနိုင်ငံတွေရဲ့ကြိုးပမ်းမှုမှာဗြိတိန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဘယ်လိုပံ့ပိုးပေးနိုင်မလဲဆိုတာတွေကိုအင်ဒိုနီးရှားနိုင်ငံမှာရောက်နေတဲ့ဗြိတိန်နိုင်ငံသားကြီးဝင်ကြီးနဲ့ဆွေးနွေးခဲ့တယ်လို့လည်းဝင်ကြီးမာဆူရီကပြောပါတယ်။မြန်မာနိုင်ငံတွင်အခြေအနေတွေနဲ့ပတ်သက်လို့အာဆီယံခေါင်းဆောင်တွေကြားအဆင့်မြင့်ဆွေးနွေးပွဲကျင်းပနိုင်ရေးကြိုးပမ်းနေတဲ့နိုင်ငံတွေထဲမှာအင်ဒိုနီးရှားနိုင်ငံကအဓိကဦးဆောင်ပါဝင်နေတာဖြစ်ပါတယ်။အလားတူဗြိတိန်နိုင်ငံဟာလည်းမြန်မာစစ်တပ်အာဏာသိမ်းမှုကိုပြင်းပြင်းထန်ထန်ရှုတ်ချပြီးမြန်မာစေကောင်းဆောင်တွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ပြစ်မှတ်ထားပိတ်ဆို့တံခတ်မှုတွေချမှတ်ထားပါတယ်ရှင်